မလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား50ကိုထိုင်းမြန်မာနယ်စပ်ကရဘာဒေါ်ရဲမှာထိုင်းရဲတပ်ဖွဲ့ကတွေ့ပြီးတော့ဖမ်းဆီးထိန်သိမ်းထားပါတယ်။လူမှောင်ခိုးကုန်ကူးသူတွေကိုထိုင်းရဲတပ်ဖွဲ့ကစစ်စင်ရေးနဲ့ဖမ်းဆီးတွေများနေတာကြောင့်လူကုန်ကူးသူတွေကတာဝန်ယူထားတဲ့ခရီးကိုစုံအောင်မပို့ဘဲအခုလိုတော်ရဲမှာပြစ်ထားခဲ့တာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းထိုင်းမလေးနယ်စပ်မှာလူကုန်ကူးမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံပိုင်းတွေကဖမ်းဆီးအရေးယူမှုတွေဇက်တိုက်လုပ်နေတဲ့ကြားကပဲဇူလိုင်လ12ရက်နေ့ကကျနနယ်မြေမှာမလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား50ဖမ်းဆီးခံခဲ့ရကြောင်းစုံခလာခရိုင်ဟဲ့ရိုင်မျိုးကရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကပြောပါတယ
်ကျနနယ်မြေပေါ့နော်ကျနနယ်မြေမှာမလေးရှားကိုခိုးဝင်မဲ့အလုပ်သမားလူပေါင်း50ဖမ်းခံပြီးတယ်ကျနမှာစစ်တပ်ကိုက်တစ်ခုရှိတယ်ဟုတ်အဲကိုက်ကိုသူတို့ကတခြားလမ်းတွေကဖျက်လို့ရမယ့်အရှင်မရှိတဲ့ခါဒီအလုပ်သမားတွေကိုသူတို့ကလိုဘာချန်ပြင်းမှာပြစ်ထားခဲ့တဲ့ကားနှစ်စီးနဲ့ကားနှစ်စီးနဲ့ပြစ်ထားခဲ့တဲ့ခါမြေကားကနေပြီးတော့ဖြတ်သွားတဲ့ခါသွားပြီးတွေ့တာပေါ့ဗျာဟိုလိုတကူတကာသွားဖမ်းနေတာမျိုးတော့မဟုတ်ဘူးအဲ့မှာတွေ့ပြီးတော့သူတို့ကိုဖမ်းလာခဲ့ပြီးတော့တကယ်တမ်းဗာနေနဲ့အခုနေဆစ်ဆစ်ပြတဲ့ခါမနေ့ကပဲဒန်တို့အချုပ်ကြီးပေါ့ဗျာကျွန်တော်တို့နိုင်ငံခြားသားအလုပ်သမားတွေကိုထားတဲ့ဒန်တို့အချုပ်ကြီးကိုဟုတ်ကဲ့မနေ့ကပဲပို့ပေးလိုက်တယ်မှာလူ50ကျော်လုံးဟုတ်ကဲ့
ထိုင်းမလေးနယ်စပ်မှာလူကုန်ကူးမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံတောင်ပိုင်းမှာ UNHCR ကကိုယ်စားလှယ်တွေနဲ့ထိုင်းအနာပိုင်းကြီးအမျိုးသမီးနဲ့ကလေးငယ်စောက်ရှောက်ရေးဖွဲ့တွေအရေးပေါ်အစည်းအဝေးလုပ်ပြီးဒီပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်ဖို့ကြိုးစားနေကြပါတယ်။ဒီတဲကတချို့ကလည်းနေရက်ကိုပြန်လွှဲပြောင်းပေးခဲ့ပြီးမယ်အများစုကတော့အချုပ်စခန်းတွေထဲမှာပဲစစ်ဆေးမေးမြန်းခံနေရသေးဖြစ်ပါတယ်။ထိုင်းတောင်ပိုင်းမှာတစ်နှစ်အတွင်းလူ 5,000 ကျော်ဖမ်းမိခဲ့တယ်ဆိုပြီးပြီးခဲ့တဲ့လကပဲထိုင်းအနာပိုင်းကြီးကပြောခဲ့သလိုဇူလိုင်လ2ရက်နေ့ကတော့ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့ဆွေးနွေးပွဲအတွင်းထိုင်းရဲရာရှိတွေကဒီနှစ်ထဲမှာပဲထိုင်းတောင်ပိုင်းမှာလူကုန်ကူးတဲ့လူပွဲစား150ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်ရှင်။